ဆိုမာလီယာကအစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့ရဲ့ဒုတိယခေါင်းဆောင်ဟာလေကြောင်းတိုက်ခတ်မှုအတွင်းတည်ဆုံးခဲ့တယ်ဆိုဒေသဆိုင်ရာဝန်ကြီးတဦးက VOA ကိုပြောပါတယ်။ဟိုအက်နုတ်နဲ့ဟီဒီရိုရွာချာတနင်္လာနေ့လေကြောင်းတိုက်ခတ်မှုအတွင်းဒိုကိုဖ်လို့သိကြတဲ့အက်ဒီဟာကင်မိုဟာမက်အီဘရာဟင်တည်ဆုံးခဲ့တာဆိုပွန့်လန်ဒေသရဲ့လုံခြုံရေးဝန်ကြီးအက်ဒီဆာမက်မိုဟာမက်ဂါလင်းက VOA ဆိုမာလီဌာနကိုပြောဆိုခဲ့တာဖြစ်ပါတယ်။ကျူးထလာတဲ့ဒိုကော့နဲ့တခြားသူတွေလိုက်လာတဲ့ကားကိုလေကြောင်းတိုက်ခတ်မှုအတွင်ထိမှန်ခဲ့တာလို့ဝန်ကြီးဂါလန်ကပြောပါတယ်။အမျိုးသားနှစ်ဦးလုံးတည်ဆုံးခဲ့ပြီးမယ်တခြားတဦးကတော့ဘသူဆိုတာမဖော်ထုတ်ရသေးကြောင်းလည်းပြောပါတယ်။ကားကတော့မီးလောင်သွားတယ်လို့လည်းအမည်မဖော်တဲ့မျက်မြင်တွေ့သူတဦးကပြောပါတယ်။ဆိုမာလီယာနိုင်ငံတွင်က IS အဖွဲ့ကို Al-Shabaab အဖွဲ့ဝင်ဟောင်းတို့ဖြစ်တဲ့ Sheikh Abdul Qadir Mumin ကဦးဆောင်တာပါ။2015ခုနှစ်အောက်တိုဘာမှာအဖွဲ့ကနေနှုတ်ထွက်ပြီး IS ခေါင်းဆောင်ဖြစ်တဲ့ Abu Bakr al-Baghdadi ကိုတစ်ဆာခံခဲ့သူဖြစ်ပါတယ်။ဒုကုကအဖွဲ့ခေါင်းဆောင်မူမင်းရဲ့ညာလက်ယုံဖြစ်ပြီးအဖွဲ့ကထုတ်တဲ့ဗီဒီယိုတွေတင်းမှာလည်းပါခဲ့သူဖြစ်ပါတယ်။အဖွဲ့ခေါင်းဆောင်ကတော့2019ခုနှစ်နိုဝင်ဘာလအတွင်းလေကြောင်းတိုက်ခတ်မှုမှာတောင်ထူတက်တဲ့ဘာရီဒေတာရဲကသူ့ခိုအောင်ရာနေရာကနေလွတ်မြောက်သွားခဲ့သူဖြစ်ပါတယ်။